Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ17ရက်ကြာတာပတင်းနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေကင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တွေ့ကြညာပေးမှာပါဆေးကာလာရပ်ဘတ်နိုင်ငံတွေဖြစ်တဲ့ကျူးဘားနိုင်ငံကိုအမေရိကန်သမ္မတဘရိတ်အိုဘားမားတွားရောက်လက်ပတ်ဖို့ရှိနေတာနောက်ဒီတစ်ခါအမေရိကန်နဲ့တောင်ကိုရီးယားပူးတွဲပြီးတော့နောက်လာတဲ့မှာစံချိန်တင်လောက်တဲ့အကြီးမားဆုံးဆေးလေ့ကျင့်မှုကြီးပြုလုပ်ဖို့ရှိနေတာဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ရှားဖောင်ရေ
ကောင်းပါပြီရှင်ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းနဲ့ပတ်သက်ပြီးကြားကြမှာကတော့
Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide
American နိုင်ငံကဖွံ့ဖြိုးမှု agency ပြောခွင့်ရမျိုးသမီးပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီအကြောင်းနဲ့အတူကချင်ပြည်နယ်ဖားကန်ကြောက်စိန်တူဖွဲ့ရေလုပ်ငန်းကိုဆန္ဒပြတာရဆိုင်လိုက်ပြီးဖြစ်တဲ့အကြောင်းနဲ့ရှမ်းပြည်တမတော်ရဲ့လက်နက်ကိုင်ဒီမန်ချက်အကြောင်းတွေအပြင်တောင်တရုတ်ပင်လယ်ပြင်တွင်းကတရုတ်မီဆိုင်တုံးပစ်စင်အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကကြေညာပေးပါအောင်ရှင
်။ဆေးကာလာရပ်ဘတ်နိုင်ငံတွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ဟာအဓိကကြားတဲ့ဆက်ဆံရေးခြေလှမ်းတွေရဲ့ပြန်လည်စတင်တဲ့အနေနဲ့ဒီအမေရိကန်သမ္မတဘရိတ်အိုဘားမားကျူးဘားနိုင်ငံကိုနောက်လာတွင်တွားရောက်လည်ပတ်လိမ့်မယ်လို့အင်ဗျူရောကပြောပါတယ်။အိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှတရားဝင်သတင်းထုတ်ပြန်မှာဖြစ်တယ်လို့ဒါဟာသမ္မတအိုဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့အစိုးရအရာရှိတယောက်ကပြောပါရယ်။အာဂျင်တီးနားနိုင်ငံကိုမသွားခင်ကျူးဘားနိုင်ငံကိုမတ်လ21ရက်နဲ့22ရက်နေ့တွေမှာအိုဘားမားသွားရောက်ဖို့စီစဉ်ထားတယ်လို့ CNN သတင်းဌာနကပြောပါရယ်။သမ္မတအိုဘားမားရဲ့ဒီသမ္မတတက်တန်းကုံဆုံးမဲ့ဇန်နဝါရီ2019မှာတိုင်ခင်ကျူးဘားနိုင်ငံနဲ့ဆက်ဆံရေးတိုးတက်ဖို့အတက်နိုင်ဆုံးဂျိုးပန်းနဲ့အနေနဲ့အခုလိုတွားရောက်လိမ့်မယ်ဆိုပြီးတော့အရင်ကတည်းကခံမှန်းမှုတွေရှိနေတာပါလွန်ခဲ့တဲ့နှစ်ကကျူးဘားနိုင်ငံမှာအမေရိကန်တန်ယုံပြန်လည်ဖွင့်လှစ်ပြီးတဲ့နောက်သမ္မတဥပမာရဲ့ခီးစဉ်ပေါ်ပေါက်လာလာလည်းဖြစ်ပါတယ်ပုံမှန်ပြေးဆွဲနေတဲ့လေရင်ခီးစဉ်နဲ့အမေရိကန်နဲ့ကျူးဘားပြည်သူတွေအပြန်အလှန်ခီးသွားလာနိုင်တော့မှာဖြစ်တယ်လို့လည်းဒီပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဘက်ကပြောဆိုထားခဲ့တာပါအခုလိုလေရင်ပြန်တန်းရေးသဘောတူညီမှုဟာနိုင်ငံခြားတနမဆက်ဆံရေးပြန်လည်စတင်ဖို့မစ္စတာအိုဘားမားရဲ့2014ခုနှစ်အတွင်းကကျူးဘားမှုရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်။သမ္မတအိုဘားမားဟာကျူးဘားနိုင်ငံကိုဆယ်စုနှစ်တွေအတွင်းလက်ရှိသမ္မတရာထူးနဲ့တွားရောက်တဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်ခင်ဗျာ
။ဆီးရီးယားသမ္မတဘာရှားလ်အာဆတ်ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေကနိုင်ငံမြောက်ပိုင်းကိုထိုးစစ်ဆင်လာမှုဟာအစ္စလာမ်ရဲ့အစွန်ရောက် IS အကြမ်းဖက်အဖွဲ့အပေါ်အမေရိကန်တို့ရဲ့တိုက်ခိုက်မှုတွေကိုတော့အားနည်းသွားအောင်မဖြစ်စေဘူးလို့အမေရိကန်စစ်တပ်အရာရှိတွေကပြောပါတယ်။ဒါပေမဲ့တစ်ချိန်ချိန်မှာထိခိုက်မှုရှိလာမယ့်အရေးအပေါ်စိုးရိမ်မှုတွေကတော့ရှိနေကြပါတယ်။လာမယ့်နှစ်ရဲ့အတွင်းထိုးစစ်တွေရပ်ဆဲဖို့စီစဉ်ထားပေမဲ့ဆီးရီးယားတို့ကရုရှားတပ်ဖွဲ့တွေရဲ့အကူအညီကိုယူပြီးတိုက်ခိုက်နေစေဖြစ်တယ်လို့အမေရိကန်စစ်တပ်ပြောခွင့်ရတဦးဖြစ်တဲ့ဗိုလ်မှူးကြီးစတီဗ်ဝါရန်ကပြောပါတယ်။ဆီးရီးယားနိုင်ငံတွင်မှလေကြောင်းတိုက်ခိုက်မှုတွေတိတိတသားရော့ကျသွားတာမရှိဘူး။ယာယီအပြစ်ခံရက်စဲရေးယူမဲ့ရက်တွေမှာလေရင်တွေမပြန့်တမ်းမဲ့ရထားမှာဖြစ်တယ်။ယာယီအပြစ်ရဆိုင်မှုအတွေ့ထင်သာမြင်သာရှိတဲ့ပြင်ဆင်မှုမျိုးကိုလည်းမတွေ့ရသေးဘူးလို့စစ်တပ်ပြောခွင့်ရကပြောဆိုခဲ့တာဖြစ်ပါတယ်။နိုင်ငံတကာဆီးရီးယားအထောက်အကူပြုအဖွဲ့ကပြီးခဲ့တဲ့သတင်းပတ်ကချမှတ်ခဲ့တဲ့အစီအစဉ်ကဆီးရီးယားနိုင်ငံမှာအပြစ်ရဖို့တောင်းဆိုထားတာဖြစ်ပါတယ်။ကမ္ဘာ့အင်အားကြီး6နိုင်ငံတို့ကြားရရှိထားတဲ့သဘောတူညီချက်ကဆီးရီးယားနိုင်ငံတွင်ကတိုက်ပွဲတွေအားလုံးအဆုံးသတ်သွားပြီလို့ကြေညာတာမဟုတ်ဘူးဆိုပြီးလဲအမေရိကန်အစိုးရပြောခွင့်ရတဦးကပြောဆိုထားပါတယ
်။တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရသွားစေတဲ့ကာဗွန်ဖောက်ခွဲမှုတွေမှာတာဝန်ရှိသူတွေကိုလက်တွန့်ပြန်သွားမယ်လို့တူရကီသမ္မတရီဆက်ထေအာရိုဝန်ကဗိုလ်တုံးနေမှာပြောလိုက်ပါတယ်။ဒီချမ်ပသမားဟာ PKK ခတ်တဘုံတွေနဲ့ဆက်ဆက်မှုရှိတဲ့ဆီးရီးယားနိုင်ငံသားဖြစ်ပြီးအဲ့သူဟာ YPG ဆီးရီးယားခတ်တဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့ပြောသွားပါတယ်အဲ့ဒီအဖွဲ့နှစ်ဖွဲ့လုံးကိုအကြမ်းဖက်အဖွဲ့စည်းတွေဖြစ်တူရကီကသတ်မှတ်ထားတာပါအမေရိကန်ပါဝင်နိုင်ငံတကာအနေနဲ့ YPG ခတ်တဘုံအဖွဲ့ကိုနှိမ်နင်းရမှာအကူအညီပေးဖို့ကိုလည်းတူရကီကမြစ်တာရက်ခံထားပါတယ်အဲဆုံရောက်တွေကိုနှိမ်နင်းတိုက်ခိုက်နေသူတွေထဲမှာYGP အဖွဲ့လဲပါဝင်ပြီးဒီအဖွဲ့ကိုအမေရိကန်ကကြောတော့နောက်ခံပေးထားတာပါ။ဒါပေမဲ့လည်းဒီလိုတိုက်ခိုက်မှုနဲ့လုံးဝဆက်ဆက်မှုမရှိဘူးလို့ဆီးရီးယားခတ်တဘုံအဖွဲ့ခေါင်းဆောင်ဆယ်လေးမွတ်စလင်ကတူရကီရဲ့ဆွဆွဲချက်ကိုညှင်းဆို့ထားပါတယ်။ အန်ကာရာမြို့လယ်မှာရှိတဲ့တူရကီနိုင်ငံရဲ့လွှတ်တော်နဲ့စစ်ဌာနချုပ်တွေအနီးကလမ်းစုံတစ်ခုမှာစစ်တပ်ရင်တန်းရနာနေတဲ့အချိန်ကာဘုံပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်မျိုးဖြစ်တဲ့ဆိုတာကိုပြောဆိုတာမျိုးမရှိသေးပါဘူးတူရကီနိုင်ငံမှာ IS နဲ့ Kurd ခွဲထွေရေးသမားတွေကအခုလိုမျိုးမကြာခဏတိုက်ခိုက်လေရှိပါတယ်ဒီကာဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့လူကိုဦးကိုဖမ်းဆီးထားတယ်လို့ဝန်ကြီးချုပ်ဒါဗူဒါဂလူကပြောပါတယ်ခင်ဗျာ
ယူဂန်ဒါနိုင်ငံရဲ့သမရနဲ့လွှတ်တော်ရွေးကောက်ပွဲတွေဒီကနေ့မှတရားဝင်စတင်လိုက်ပြီးဖြစ်ပေမဲ့မဲလက်မှတ်တွေပို့တာနောက်ကျတာကြောင့်မဲယုံတချို့ဖွင့်လှစ်ဖို့နှောက်နှေးခဲ့ရပြီးမဲပေးချမဲ့သူတွေဟာလည်းလူရန်ရှိကြီးနဲ့စောင့်ဆိုင်နေကြရပါတယ်မြို့တော်ခမ်ပါလာကတချို့နေရာတွေမှာမဲယုံတွေဖွင့်လှစ်ဖို့နှောက်နှေးခဲ့ရပြီးတဲ့နောက်ယူဂန်ဒါရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်တာမှာတော့နိုင်ငံတွင်းနေရာအများအပြားမှာအချိန်မီမဲဆန္ဒပေးရေးလုပ်ငန်းတွေကျင်းပနိုင်ခဲ့တဲ့အကြောင်းဒါပေမဲ့မြို့တော်ခမ်ပါလာရဲ့တချို့နေရာတွေနဲ့ဝါကီဆိုဒေသမှာမဲပေးရေးလုပ်ငန်းတွေနှောင့်နှေးခဲ့ပါတယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာချက်မှာဖော်ပြပါတယ်မဲလက်မှတ်တွေပို့ဆောင်တာမှာနှောင့်နှေးခဲ့ရတဲ့အတွက်လဲတောင်းပန်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာချက်မှာဖော်ပြပါတယ်စောစောစီးစီးမဲပေးဖို့ရောက်လာချသူတွေဟာနေပူကျဲကျဲအောင်မှာမတ်တရက်ပြီးလူရန်ရှိချင်းနဲ့ဆောင်ဆိုင်ခဲ့ကြရတာကြောင့်စိတ်ကတိကအောင်ဖြစ်ခဲ့ရပါတယ်မဲယုံတွေကိုညနေ၄နာရီအတွင်းရောက်လာချသူမဲဆန္ဒရှင်တွေအားလုံးကိုမဲပေးခွင့်ပြုမယ်လို့တော့ရွေးကောက်ပွဲကော်မရှင်ကကတိပြုပြောကြားထားပါတယ်ယူဂန်ဒါနိုင်ငံရဲ့အာဏာကိုနှစ်ပေါင်း30ရယူထားတဲ့လက်ရှိသမ္မတရိုဝီရီမူဆေဗနီဟာအတိုက်အခံတွေရဲ့ရှင်ပြိုင်မှုနဲ့ရင်ဆိုင်နေရပြီးအထူးသဖြင့်သူ့ကို၃ချိန်တိုင်တိုင်ရှုံးနိမ့်မှုတဲ့အတိုက်အခံကောင်းဆောင်ကစ်ဆာဘစီရှ်နဲ့ရှင်ပြိုင်နေရတာဖြစ်ပါတယ်၅နှစ်ကြာယူဂန်ဒါပြည်တွင်းစစ်အပြီး1986ခုနှစ်ကတည်းကလက်ရှိသမ္မတမူဆေဗနီအာဏာရယူခဲ့တာဖြစ်ပါတယ်ယူဂန်ဒါနိုင်ငံမှာတော့မဲဆန္ဒရှင်15သန်းကျော်ရှိနေပါတယ်ရှင်
ယူအေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဂျာဝါဘီနေညနေခင်းသတင်းကို VOA ကနေဆက်လက်ကြီးညာနေပါတယ်ဒီလာမယ့်အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ပူးရဲဆေးလေ့ကျင့်မှုဟာအကြီးအမားဆုံးဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရှိတွေကပြောပါရယ်။ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲမှုနဲ့ပယ်ရင်းတဲ့ဒုံးကျည်စမ်းသပ်ပစ်လွတ်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါရယ်။အမေရိကန်တပ်ဖွဲ့ဝင်တောင်းခွဲလောက်ဟာနောက်လာတဲ့မှာ Key Resolve နဲ့ Four Eagle နှစ်စဉ်ပူးရဲဆေးလေ့ကျင့်မှုတွေမှာပါဝင်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီး Hamming Khu ကဒီကနေ့မှပြောလိုက်တာပါ။ဒီရေအတွက်ဟာလွန်ခဲ့တဲ့နှစ်ကတည်းကနှစ်ဆတိုးလာတာလည်းဖြစ်ပါတယ်ဒီလိုစီရေးလက်ချင်ရမှာနျူကလ িয়ার ဆွဲရင်သုံးလေးတင်တင်မော John C. Stennis ပါဝင်မယ်လို့တောင်ကိုရီးယားရုံးခွဲသတင်းဌာနကကြေညာပါတယ်ဒီစီရေးလက်ချင်မှုဟာသူတို့နိုင်ငံကိုကျူးကျော်ဖို့ပြင်ဆင်နေတာလို့မြောက်ကိုရီးယားဘက်ကဆွဆွဲပြောဆိုလို့ရှိပါတယ်မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာတောင်ကိုရီးယားကိုတိုက်ခိုက်ဖို့ဒီပြင်ဆင်ထားဖို့အမိန့်ပေးထားကြောင်းတောင်ကိုရီးယားအစိုးရအခုထောက်လှမ်းရေးဘက်ကပြောဆိုထားပါတယ်ခင်ဗျာ
American Republican Party ကိုစားပြုသမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့ကိုယ်စားလှယ်တွေကြားမှာတော့အင်ဂျန်မြေလုပ်ငန်းရှင်ဘီလီယံနာတထေးကြီး Donald Trump ကို Texas အထက်လွှတ်တော်မှ Ted Cruz ကအသာစီးရနေတယ်လို့စစ်တမ်းတစ်ခုကဖော်ပြလိုက်ပါတယ်NBC နဲ့ Wall Street Channel တို့ကနေ Republican မဲဆန္ဒရှင်တွေကိုကြောက်ယူထားတဲ့စစ်တမ်းကအခုလိုဖော်ပြလိုက်တာဖြစ်ပါတယ်တခြားစစ်တမ်းတွေနဲ့လုံးဝကွဲပြားနေတဲ့အခုစစ်တမ်းထဲမှာတော့ Ted Cruz ကဆန္ဒမဲ28ရာခိုင်နှုန်းရရှိပြီးဆန္ဒမဲ26ရာခိုင်နှုန်းရရှိထားတဲ့ Donald Trump ကိုတည်တည်ကလေးကပ်ပြီးအသာစီးရနေတာဖြစ်ပါတယ်သူတို့နောက်မှာတော့ Florida အထက်လွှတ်တော်အမတ် Marco Rubio က18ရာခိုင်နှုန်း Ohio ပြည်နယ်အုပ်ချုပ်ရေးမှူး John Kasich က17ရာခိုင်နှုန်းအုံနောက်နယ်အာယွန်ကျော်ခွဲစိတ်ကုဆရာဝန် Ben Carson ကတော့10ရာခိုင်နှုန်းရရှိထားပြီး Florida အုပ်ချုပ်ရေးမှူး Hal Jeb Bush က4ရာခိုင်နှုန်းအသီးသီးရရှိထားပါတယ်အမေရိကန်ပြည်ထောင်စုအနောက်ပိုင်းနီဗာဒါပြည်နယ်ကပါတီရင်းသမ္မတလောင်းပနာမရွေးကောက်ပွဲတွေမစခင်ကြောက်ယူထားတဲ့ CNN ရဲ့စစ်တမ်းမှာတော့ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးရှင်းပြနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောင်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့သူမသားကိုမသားအခြေအနေမှာရှိနေပါတယ်ကလင်တန်က48ရာခိုင်နှုန်းရရှိထားပြီးအထက်လွှတ်တော်အမတ်ဆန်ဒါစ်ကတော့ဆန္ဒမဲ49ရာခိုင်နှုန်းရရှိထားပါတယ်ကွင်းပစ်တက္ကသိုလ်ရဲ့တနိုင်ငံလုံးကောက်ခံထားတဲ့စစ်တမ်းမှာလည်းဟီလာရီကလင်တန်က44ရာခိုင်နှုန်းရရှိပြီး52ရာခိုင်နှုန်းရရှိထားတဲ့အထက်လွှတ်တော်အမတ်ဆန်ဒါစ်ကိုကပ်ပြီးအသာစီးရနေတယ်လို့လည်းဖော်ပြထားပါတယ
်ပိုဟမင်းကြီးဖရန်စစ်ဆာမက္ကဆီကိုနိုင်ငံ၅ရာခိုင်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီး ရုမ်ကိုပြန်လည်ထွက်ခွာမှလူတော်များများလိုက်လံပို့ဆောင်နှုတ်ဆက်ခဲ့ပါတယ်။မက္ကဆီကိုနိုင်ငံကနောက်ဆုံးလူမှုစုဝေးပွဲအတွင်းပို့ပြီးတော့ကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ကဆီကိုနိုင်ငံဘက်ကနေအမေရိကန်ဘက်ကိုနေဆက်ဖြတ်ကျော်ဖို့ကြိုးစားရင်းတေဆုံးခဲ့သူရွှေပြောင်းဝင်ရောက်သူတွေအတွက်ပုပ်ဖရန်စစ်ကဆုတောင်းခဲ့ပါတယ်ခင်ဗျာ
။ဂါနာမြို့တော်အခါရဲ့မြောက်ဖက်အဝေးပြေးလမ်းမကြီးပေါ်မှာဗုဒ္ဓဦးနဲ့ညာဘက်ကခီးတဲ့တင်ကားတစီနဲ့ကုန်တင်ကားတစီတိုက်မိတာကြောင့်အနည်းဆုံးလူ53ဦးတေဆုံးခဲ့ရတယ်လို့ဂါနာအာဏာပိုင်တို့ကပြောဆိုထားပါတယ်။
Direct from Washington, the voice of America, VOA.
ထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မသိငင်ထိုက်တို့ကကြေညာပေးခဲ့တာပါ။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ5သန်းပေးသွားမယ့်အကြောင်းကိုအရင်ဦးဆုံးတင်ပြပေးပါမယ်။ရခိုင်ပြည်နယ်အတွင်းကဗတိပခသင့်ပြည်သူလူထုတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့အသက်မွေးဝမ်းကြောင်းမှုဆန်ရအခွင့်အလမ်းတွေတိုးတက်လာဖို့ကူညီတာဖြစ်တယ်လို့လည်းပြောပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မှတင်ကီလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်းကပဋိပက္ခဘေးသင့်ပြည်သူတွေနဲ့ရွှေ့ပြောင်းဒုက္ခသည်တွေလင်းမြန်စွာပြန်လည်ထူထောင်နိုင်ဖို့အတွက်အမေရိကန်ဒေါ်လာ5သန်းကူညီထောက်ပံ့သွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်ပါတယ်
။ Part of our ongoing commitment to the people of Myanmar, the United States Agency for International Development has begun a program in Rakhine State to provide $5 million to support livelihoods and early recovery to communities affected by conflict.
မြန်မာပြည်သူလူထုတွေကိုကူညီထောက်ပံ့ပေးဖို့ကတိကဝတ်ပေးထားတဲ့အတိုင်းအခုအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအနေနဲ့ရခိုင်ပြည်နယ်ကပြည်သူလူထုကိုကူညီထောက်ပံ့မယ့်အစီအစဉ်အသစ်ကိုစတင်လိုက်ပါပြီ။ဒီအစီအစဉ်အရရခိုင်ပြည်နယ်ကပြည်ပခဘေးသင့်လူမှုအတိုင်းဝိုင်းတွေနေရက်ပြောင်းရွှေ့ဒုက္ခသည်တွေနဲ့စင်းရဲနွမ်းပါသူတွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ပြန်လည်ထူထောင်နိုင်ရေးလုပ်ငန်းတွေလင်းမြန်စွာဆောင်ရွက်နိုင်ဖို့အမေရိကန်ဒေါ်လာ5သန်းကိုကူညီထောက်ပံ့သွားမှာဖြစ်ပါတယ်။ဒီအစည်းအဝေးအရအိမ်နောက်စု900ဒါမှမဟုတ်လူဦးရေ4500လောက်ကိုကူညီထောက်ပံ့နိုင်မှာဖြစ်ပြီးသူတို့အတွက်အခြေခံဝန်ဆောင်မှုတွေဖြစ်တဲ့ဈေးကွက်အခြေခံအဆောက်အုံနဲ့စီးပွားရေးအခွင့်အလမ်းတွေပို့ပြီးတိုးတက်လာမှာဖြစ်ပါတယ်
။အခုလိုကူညီထောက်ပံ့တဲ့အစည်းအဝေးအရရခိုင်ပြည်နယ်ကလူအဖွဲ့အစည်းတွေကိုယ်တိုင်ကသာမိမိတို့ရဲ့လိုအပ်ချက်တွေဖွံ့ဖြိုးတိုးတက်ဖို့လိုအပ်နေတဲ့ကဏ္ဍတွေကိုဖော်ထုတ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုဦးဆောင်ရမှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီကချမှတ်ထားတဲ့စီမံစည်းကမ်းဖြစ်ပြီးဒီလိုဆောင်ရွက်စီခြင်းအဖြစ်ခွဲခြားဆက်ဆံမှုမရှိအောင်အားလုံးပါဝင်နိုင်အောင်ပွင့်လင်းမြင်သာမှုရှိအောင်တာဝန်ခံမှုရှိအောင်အရက်ဖတ်စွမ်းရည်တိုးမြင့်လာအောင်နဲ့ဒေတာရင်းအခြေအနေတွေကိုအတိပေးလေးစားလိုက်နာရရောက်မှာဖြစ်တယ်လို့သူကပြောပါတယ်American တန်ယုံအနေနဲ့လည်းရခိုင်ပြည်နယ်ကပြည်သူလူထုတွေရဲ့လူနေမှုဘဝအရေးအသွေးတွေတိုးမြင့်လာစေဖို့နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်
။ The US Embassy is working closely with the international community to improve the quality of life of all communities in Rakhine State. This will require creating economic opportunity and development, improving basic infrastructure.
ရခိုင်ဒေသကလူအဖွဲ့အစည်းတွေရဲ့လူနေမှုဘဝအရေးအသွေးတွေတိုးတက်လာဖို့အမေရိကန်တန်ယုံကနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်။စီးပွားရေးအခွင့်အလမ်းတွေဖန်တီးပေးတာ၊အခြေခံအဆောက်အုံတွေတိုးတက်အောင်ဆောင်ရွက်ပေးတာ၊ပညာရေးအခွင့်အလမ်းတွေတိုးမြှင့်ပေးတာ၊အားလုံးအတွက်ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းဆိုင်ရာအခွင့်အလမ်းတွေပံ့ပိုးပေးတာအပါအဝင်လူအဖွဲ့အစည်းတွေကြားယုံကြည်မှုတည်ဆောက်ရမှာကူညီဆောင်ရွက်ပေးနိုင်ဖို့လည်းကြိုးစားနေပါတယ်
။အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအဖွဲ့ဟာ2000ပြည့်နှစ်ကတည်းကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတာဖြစ်ပါတယ်။2013ခုနှစ်မှာစတင်ပြီးရွေးကောက်ပွဲကော်မရှင်နိုင်ငံရေးပါတီတွေအပြင်အရက်ဖက်လူအဖွဲ့အစည်းတွေကိုပါရွေးကောက်ပွဲဆိုင်ရာအကူအညီတွေပေးခဲ့တာလည်းဖြစ်ပါတယ်ရှင
်။မတ်တင်ကြီးလင်းတင်ပြပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတခါရှမ်းပြည်တပ်မတော်ရဲ့လက်နက်ကန်ရည်မှန်းချက်အကြောင်းကိုတင်ပြပေးပါမယ်။ကိုပိုင်အုပ်ချုပ်ရေးရဖို့တိုက်ပွဲဝင်နေတဲ့ရှမ်းပြည်မြောက်ပိုင်းတပ်မတော် SSA SSPP အနေနဲ့သူတို့ရဲ့ရည်မှန်းချက်အတိုင်းမဖြစ်လာမခြင်းလက်နက်ကင်တပ်ကိုမဖြတ်နိုင်ဘူးလို့ပြောလိုက်ပါတယ်။တိုင်းဒါလက်နက်ကင်တပ်တွေဖြတ်သိမ်းရေးဆိုတဲ့ကိစ္စကအပြစ်ခတ်ရဆဲရေးညှိနှိုင်းမှုတွေမှာအဓိကပြဿနာကြီးတစ်ခုဖြစ်တာမို့တနိုင်ငံလုံးငြိမ်းချမ်းရရှိအောင်ကြိုးပမ်းမယ်လို့ဆိုတဲ့ NLD အစိုးရအသည့်အတွက်စိန်ခေါ်မှုဖြစ်လာနိုင်တဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးမဆုမြတ်မွန်ကတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာအလုံးမြတ်မြတ်တတလက်ခံနိုင်မဲ့ငြိမ်းချမ်းရေးဆိုင်ရာသဘောတူညီမှုတွေမရမချင်းနိုင်ငံဖွံ့ဖြိုးတိုးတက်နိုင်မှာမဟုတ်ဘူးလို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြပြီးတော့ NLD အစိုးရအနေနဲ့အမျိုးသားပြန်လည်ရင်ကြားစစ်ရေးကိုဦးစားပေးလှုပ်သွားမယ်လို့ကတိပြုထားပါတယ် NLD အစိုးရတက်လာပြီးရင်ထာဝရငြိမ်းချမ်းရေးရရှိနိုင်ဖို့ဆက်ပြီးတော့လှုပ်ဆရာကိစ္စတွေကိုပုံထုံးနေတော့ကပဲတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်နေပြည်တော်ရဲ့အရှိမြောက်ဖက်ရှမ်းပြည်နယ်မှာတော့အစိုးရတပ်တွေရဲ့တိုက်ခိုက်မှုတွေကိုတံပြန်နိုင်ဖို့ရှမ်းပြည်တပ်မတော်မြောက်ပိုင်း SSA SSPP တပ်တွေဘက်ကအသင့်ပြင်ထားပါတယ်
။မတ်တွဲနံမလျောဟောက်ခါပြန်ပေါက်တึกကနေရောက်ကခေါဖတ်ဟွန်ကာယူဇွမ်ဟွေဇွမ်လွိုင်းက
ဒီတောင်ကုန်းတွေဘက်မှာသူတို့ရှိနေကြပါတယ်။ဘယ်အချိန်ကျွန်တော်တို့ကိုလာတိုက်မလဲဆိုတာကြုံမသိနိုင်တော့ကျွန်တော်တို့ဘက်ကအမြဲအသင့်ပြင်ထားပါတယ
်။လက်ရှိမှာတော့ SSA မြောက်ပိုင်းတပ်တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေမရှိပါဘူး။ဒါပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းနမ်ခန့်နဲ့ကွတ်ခိုင်နယ်တွေမှာတော့TNLA တအောင်ပလောင်တက်တွေနဲ့အစိုးရတက်တွေဒီရပိုင်းအတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုရှမ်းပြည်ထဲမှာပဲပလောင်နဲ့ SSC တောင်ပိုင်းတက်တွေကြားမှာလည်းတိုက်ပွဲတွေဖြစ်နေပါဗျ။ဒီအကျိုးဆက်အဖြစ်နဲ့စစ်ပြေးစစ်ဆောင်တပေါင်းချော်ဘေးကင်းရာထွက်ပြေးနေကြရပြီးတော့ဒီယာယီဒုက္ခသည်စခန်းထဲမှာကိုစစ်ဘေးရှောင်နေရသူထောင်ချီရှိပါတယ်
။ခန်းချောအမကိုနဲ့လားတန်းနဲ့ကိုရှင်ကွက်တဲရောက်ကိုလူဝါကိုပိုင်တီနူတန်
းကျွန်မတို့မှာပဲသွားလို့ဘာလို့ရမှလဲမသိဘူး။တိတ်ကိုကြောက်နေကြတာအခုထိလဲကျမတို့အားလုံးကြောက်စိတ်ရှိနေတော့မှအိမ်လဲမပြန်ရဲကြပါဘူ
းတိုင်းရင်သားလက်နက်ကင်တွေနဲ့စစ်တပ်ကြားညှိနှိုင်းလို့အဆင်မပြေနိုင်သေးပဲစစ်ပွဲတွေဆက်ပြီးရှိနေရတဲ့အဓိကတစ်ချက်ကတိုင်းရင်သားလက်နက်ကင်တပ်တွေဘက်ကသူတို့ရဲ့တပ်တွေကိုမဖြတ်နိုင်တဲ့အချက်ဖြစ်ပါတယ်နှစ်ပေါင်း60ကျော်အစိုးရတပ်တွေနဲ့တိုက်နေတဲ့တိုင်းရင်သားတွေဘက်ကစစ်တပ်ကိုအယုံကြည်မရှိကြဘူးလို့ဆိုပါတယ
် We don't trust the army That's why our policy will our policy is we will maintain army till to the end
စစ်တပ်ကိုကျွန်တော်တို့မယုံကြည်ပါဘူးကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်မရောက်မချင်းတပ်ကိုမဖြတ်ဘူးဆိုတဲ့မူဝါဒကိုလက်ခံထားပါတယ
် SSA မြောက်ပိုင်းတပ်တွေအနေနဲ့ရှမ်းပြည်ထဲမှာကိုပိုင်အုပ်ချုပ်ရေးရရှိဖို့တိုက်ပွဲဝင်နေကြတာဖြစ်ပါတယ်ပြီးခဲ့တဲ့2015အောက်တိုဘာလတုန်းကသမရဦးသိန်းစိန်ဦးဆောင်ကျင်းပတဲ့အပြစ်ခတ်ရဆဲရေးစာချုပ်လက်မှတ်ထိုးပွဲမှာအစိုးရဖိတ်ကြားတဲ့တိုင်းရင်းသားအဖွဲ့၈ဖွဲ့ပါဝင်လက်မှတ်ထိုးပါတယ်တကယ်တော့ဒီစာချုပ်ဟာတိုင်းရင်းသားအဖွဲ့တွေကြားမှာစစ်တပ်ရဲ့ခွဲရေးတွဲရေးဆိုတဲ့အမူအတိုင်းဖြစ်တယ်လို့ SSA မြောက်ပိုင်းတပ်ဖွဲ့ဘက်ကမြင်ပါတယ်။အစိုးရအသစ်ဖြစ်လာမဲ့ NLD ပါတီရဲ့ခေါင်းဆောင်ဒေါက်ဆန်းစုကြည်ကတော့လက်နက်ကင်အဖွဲ့အားလုံးနဲ့စစ်မှန်တဲ့အပြစ်ခတ်ရဲဆဲရေးကိုရယူလိုတယ်လို့ပြောထားပါတယ်။ဒေါက်ဆန်းစုကြည်ရဲ့ကြိုးပမ်းမှုနဲ့ဆိုရင်ဖြစ်နိုင်ပါတယ်လို့ SSA မြောက်ပိုင်းတမ်မူကြီးဟောင်းဗိုလ်ချုပ်စီထင်ကဆိုပါတယ
်။ We have no choice. We are compelled to trust her.
အချိန်ရသူ့ကိုယုံလိုက်ဖို့ကလွယ်လို့ကျွန်တော်တို့မှာတခြားရွေးစရာလမ်းမရှိပါဘူ
းလက်ရှိဖွဲ့စည်းပုံအရနိုင်ငံရဲ့ကာကွယ်ရေးလုံခြုံရေးကိုတက်မတော်ကပဲဆုံးဖြတ်ဆောင်ရွက်နေအောင်မှဖြစ်တဲ့အတွက်အခုအခြေအနေမှာတိုင်းရင်းသားတွေဘက်ကမျှော်လင့်နေတဲ့ငြိမ်းချမ်းရေးရဖို့ကတော့တိတ်လွယ်အောင်မှမဟုတ်ပါဘူးရှင်
မဆုမြမတင်ပြခဲ့တာပါရှင်အခုဆက်လက်ပြီးတော့ဖားကန့်ကြောက်စိန်တူဖော်ရေးလုပ်ငန်းဆန္ဒပြမှုရဆိုင်လိုက်တာကိုတင်ပြပေးပါမယ်ဖားကန့်ဒေသလမ်းပိတ်ဆို့ဆန္ဒပြသူတွေဟာဒေသခံအာဏာပိုင်တွေကြောက်မြက်ကုမ္ပဏီတွေနဲ့ညှိနှိုင်းပြီးတဲ့နောက်ဒီကနေ့သဘောတူညီချက်ရရှိပြီးဆန္ဒပြတာကိုရဆိုင်းလိုက်ပြီးဖြစ်ပါတယ်။လောလောဆယ်မှာတော့ဖားကန့်ဒေသကမြေစာပိတ်ဆို့နိုင်တဲ့ချောင်းတွေကိုပြန်တူးဖော်ဖို့နဲ့မြေစာပုံတွေကိုစနစ်တကျဆွန့်ပစ်ဖို့သဘောတူထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဖားကန့်မြို့နယ်စိတ်မှုနဲ့လုံခင်ကျေးရွာအုပ်စုကပြည်သူတွေဟာမြေစာတဲကားတွေကြောင့်ရင်တိုက်မှုမကြာခဏဖြစ်တာနဲ့မြေစာတွေကိုစီကမ်းမဲ့ဆွန့်ပစ်လို့ချောင်းမြောင်းတွေပိတ်ဆို့ပြီးလာမယ့်မိုးရာသီမှာရေလွှမ်းမိုးနိုင်တာကြောင့်ဒီလ23ရက်နေ့ကစတင်ပြီးဆန္ဒပြခဲ့တာဖြစ်ပါတယ်။15ရက်နေ့မှာတော့အနာပိုင်တွေကနှစ်ဖက်ညှိနှိုင်းဆောင်ရွက်ဖို့ကမ်းလှမ်းခဲ့ပြီးဒီကနေ့မှာတော့နှစ်ဖက်သဘောတူညီချက်ရရှိခဲ့တယ်လို့စိတ်မှုကြေးရွာအုပ်စုကလူမှုကြီးကြပ်ရေးကော်မတီဝင်ဦးရဲထုံးအောင်ကပြောပါတယ
်အခုကျွန်တော်တို့ညှိနှိုင်းတဲ့အခါကျတော့ဝေခါချောင်းကိုပြေပီတရာအနက်15ပီအောက်ခြေပီ40အဲ့ဒါကိုချောင်းပြန်ဆယ်ပေးမယ်ဆိုလို့အဲ့တော့ကရွာဟောင်းမှာရှိတဲ့ဆုံးပြည့်နေတာပုံကိုစီကတိတွေနဲ့ဝိတ်ချော်ပေးမယ်ဥချော်ပေးပြီးတော့အောက်မှာစွန့်ကျင်တဲ့အင်ဂျင်နီယာနဲ့တိုင်ပင်ပြီးတော့မြေစာတွေရှော့ချခြင်းပြူချခြင်းတစ်ပြောင်ကွန်ကရစ်ကာပါလို့ပြောတယ်။အဲ့ဒါကိုသူတို့သဘောတူတယ်။သဘောတူပြီးတော့ကျွန်တော်တို့ကဒီဘက်ကတောင်းဆိုတာကဒီလုပ်ငန်းဆောင်ရွက်နေစဉ်အတွင်းမြေစာဆွန့်ပစ်ခြင်းကိုလုံးဝရပ်ဆိုင်းချရလို့ကျွန်တော်တို့ကတောင်းဆိုထားတယ်ပေါ့နော်။အဲ့ဒီနေရာလေးမှာတော်တော်လေးညှိနှိုင်းသွားတယ
်။ဒီသဘောတူညီချက်မှာကြောက်စင်းကုမ္ပဏီတွေဘက်ကအလုပ်ချိန်18နာရီမှာ9နာရီကိုကုမ္ပဏီအလုပ်လုပ်ပြီးကြံ9နာရီကိုရှင်းလင်းရေးလုပ်ဖို့သဘောတူခဲ့တယ်လို့လည်းပြောပါတယ်။ နှစ်ဖက်ညှိနှိုင်းရမှာမြို့နယ်အုပ်ချုပ်ရေးမှုကြောက်စင်းယုံစီပင်ခရိုင်ဥပဒေအရာရှိမြို့နယ်အထောက်အကူပြုအဖွဲ့တွေနဲ့ရွာလူတို့နဲ့စိတ်မှုဒေသမှာမြေစာဆွန့်ပစ်နေတဲ့ကုမ္ပဏီ12ခုကကိုယ်စားလှယ်တွေပါဝင်ခဲ့ပါတယ်ဥရုချောင်းကမ်းဘေးမှာရှိတဲ့လုံခင်ကျွော့အုပ်စုဘက်ကစန္ဒပြအဖွဲ့တွေကလည်းအလားတူသဘောတူညီချက်ရရှိပြီးရှင်းလင်းရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလို့ညီနိုင်ရမှာပါဝင်တဲ့စန္ဒပြခေါင်းဆောင်တူဦးကပြောပါတယ
်။ဟုတ်ကဲ့လုံခင်ကတော့ဒီလိုပထမအဆင့်နဲ့ညီစာရှောက်ပြီးတော့ဒီကျွန်တော်တို့လေကစီပုံစံလုပ်ပေးပါလို့ဆလိုင်းကိုကျေကို90လောက်ချဲ့ပေးပါ။အဲ့ချဲ့ပေးတဲ့မှာအဲ့ဒီဆလိုင်းချင်းကိုမြောင်းတွေပဲတူပေးပါလို့ပြောထားတယ်အမ။မြောင်းတူပြီးတော့အဲ့ဒီကပယ်ရနဘေးနာတွေမှာလည်းကြောက်တုံးအကြီးနဲ့စီပေးပါလို့မပြူချောက်ပါလို့ပြောထားတယ်ကျွန်တော်တို့။ဒီမနေ့ကစလုပ်ပြီးကျွန်တော်နောက်ဘူတို့ဖိကန်သွားကြည့်ရမှာ။ဒါကအချိန်ပေးထားတယ်။အဲ့မှာကျွန်တော်တို့မပြိုင်ကျွန်တော်ပြန်ပြင်ခိုင်းပါတို့ကို။အဲ့ဒါပြီးမှကျွန်တော်တို့ဥလူ6အဆင့်ကိုပြန်ပြီးတော့ဥလူ6ကိုကျွန်တော်ပြန်ပြီးတော့ပြုတ်ပြင်မယ်ဟုတ်ကဲ့။
လောလောဆယ်မှာတော့လုံခင်းဘက်မှာလည်းလမ်းပိတ်ဆန္ဒပြတာတွေရပ်ဆိုင်ထားတယ်လို့ပြောပါတယ်။
ရက်လိုက်ကြီးဆိုတဲ့လောဆယ်ရက်ထားတာပေါ့ကျွန်တော်တို့ဆန်ရည်ရက်နေ့9နာရီကနေစရက်ပြီအဲလမ်းချက်တာပဲကျွန်တော်တို့တို့နဲ့ညှိလို့မရတယ်အဲ့ဒါတော့ကျွန်တော်တို့ချက်ခိုင်းထားတယ်လည်းမဟုတ်ဘူးတို့ဖြတ်နေတာအရင်ကလည်းဟုတ်ကဲ့လို့ပြောထားပြီးတော့တို့ထင်တယ်လို့လုပ်သွားတာပဲကျွန်တော်တို့တိတ်အယုံကြည်တော့မရှိဘူ
းဖာကန်ဒီတာမှာရန်ရကြီးတွေအုံပြုတ်ပြီးကြောက်စင်းတူးဖို့ခဲ့တဲ့နောက်တောတောင်တွေပြုံးတီးခဲ့သလိုချောင်းမြောင်းတွေတိမ်ကောပြီးရေကြီးရေရှမ်းတာတွေနှစ်စဉ်ဖြစ်ပေါ်ခဲ့ပါတယ်လက်ရှိပွင့်လင်းရာသီစတင်ချိန်မှာတရုတ်နိုင်ငံဘက်ကမြေတဲကားနဲ့တူးဖို့ရေးရန်ရာတွေအများပြားတင်သွင်းပြီးအလွန်ကျွံတူးဖို့ခဲ့တာမြေစာတွေကိုစနစ်တကျမစွန့်ပစ်တာမြေတဲကားတွေရက်ရွာအတွင်ဖြတ်သန်းမောင်းနေလို့ရင်တိုက်မှုဖြစ်တာတွေကြောင့်ဒေသခံတွေကစတင်ကန့်ကွက်ခဲ့ပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်မြေစာပုံပြိုကျတာကြောင့်လည်းလူအနည်းဆုံး104ယောက်သေဆုံးခဲ့ရပါတယ်
ကိုမိုးစောတင်ပြခဲ့တာပါရှင်အခုတော့စနေနေ့ညဓာတ်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်ဒေါ်ဆန်းစုကြည်သမရဖြစ်ဖို့ကိစ္စမှာခြေခံဥပဒေကိုစိုင်းငံ့ပြင်ဆင်ဖြစ်ဆွတ်ပြောင်းလဲစရာမလိုပဲတာသမီနဲ့ချွေးမတွေမြန်မာနိုင်ငံသားဖြစ်ပြောင်းလဲခံယူလက်ယုံနဲ့ပြည်ထနာတွေအားလုံးပြေလည်သွားမှာပါလို့ပြန်ကြားရေးဝန်ကြီးဦးရဲထွတ်ကအပြူအေကိုပြောထားပါတယ်ဒါကိုကျွန်တော်တို့သောတာရှင်တွေကသဘောတူပါသလားဒေါ်ဆန်းစုကြည်သမရဖြစ်ရေးကြုံတွေ့နေရတဲ့အကျက်တဲကိုပြေလည်ဖို့ဒီနီးလန်းဟာအကောင်းဆုံးဖြစ်ရှင်နည်းဖြစ်တယ်လို့လက်ခံကြပါသလားအခုလာမယ့်စနေညဒရိုက်လီလန်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။အဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညဓာတ်ရိုက်လေလိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါတယ်။ VOA ကဓာတ်ရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုတော့နိုင်ငံတကာဘက်ကသတင်းတစ်ပုဒ်ကိုတင်ပြခြင်းပါတယ်။တရုတ်နိုင်ငံဟာမြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့မီဇိုင်းတုံးပစ်ဆင်တွေကိုတောင်တရုတ်ပင်လယ်ပြင်အတွင်းကျွန်းတကျွန်းပေါ်မှာတွားရောက်ချထားလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလက်ခံကျင်းပတဲ့အမေရိကန်အာဆီယံထိပ်သီးညီလာခံမှာပင်လယ်ရေကြောင်းဆိုင်ရာအငင်းပွားမှုကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ဆွေးနွေးနေတဲ့အချိန်မှာပဲဒီသတင်းထွက်ပေါ်လာတာပါ။ဒီအကြောင်းကိုတော့ VOA သတင်းတောက် Victor BT ရဲ့သတင်းလွှာကိုအခြေခံပြီးဦးဆက်မိုးဝေကပြောပြပါလိမ့်မယ်ရှင်
။တရုတ်နိုင်ငံဟာမြေပြင်ကနေဝေဟင်ကိုပစ်ခတ်တဲ့မီဇိုင်းတုံးပစ်စင်တွေကိုတောင်တရုတ်ပင်လယ်ပြင်အတွင်းပရာဆယ်စ်ကျွန်းစုအတွင်းကဝူဒီကျွန်းမှာလာရောက်ပြီးတော့ချထားတယ်ဆိုပြီးတော့စောစောပိုင်းအမေရိကန်နိုင်ငံကထုတ်ပြန်တဲ့သတင်းဟာမှန်ကန်တဲ့အကြောင်းထိုင်ဝမ်ကအတည်ပြုပြောဆိုလိုက်ပါတယ်။ဒါဟာမှန်ကန်တယ်ဆိုရင်စီးရီးအတွင်းဆောင်တဲ့တတ်ချထားမှုဖြစ်ပြီးဒေတာတွင်မှာစီးရီးအရတတ်ချထားတာမျိုးမဟုတ်ပါဘူးဆိုပြီးတော့တရုတ်သမ္မတရှီကျင်းပင်မနှစ်ကပြောခဲ့တာနဲ့ဆန့်ကျင်ဘက်ဖြစ်နေတယ်လို့အမေရိကန်ပစိဖိတ်ရေတပ်တပ်မှူးကြီးရေတပ်ဗိုလ်ချုပ်ကြီးဟယ်ရီ ဟဲရစ်ကပြောပါတယ်။တရုတ်နိုင်ငံသားဝန်ကြီးဝန်ကြီးကတော့ဒီသတင်းထုတ်ပြန်ခြင်းနဲ့ပတ်သက်လို့ဗိုလ်ထုနေမှာညင်းဆိုလိုက်ပြီးဒါဟာဇာလန်းတစ်ခုထွင်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့တရုတ်နိုင်ငံအနေနဲ့ကိုယ့်ရဲ့အခြေအနေကိုယိုကျင်းမှုမရှိအောင်ကိုယ့်ကိုယ်ကိုကာကွယ်ရေးအတွက်လိုအပ်တဲ့ကာကွယ်ရေးပစ္စည်းတွေကိုအကန့်အသတ်နဲ့ထားရှိပါတယ်လို့ပြောပါတယ်။ HQ9 မီဇိုင်းတုံးပစ်လွတ်စင်တစ်ခုနဲ့ရေဒါစနစ်တစ်ခုကိုဂျိုဒူးကနေပို့ပြီးတဲ့ဓာတ်ပုံတွေမှာတွေ့ရတဲ့အကြောင်း Fox သတင်းဌာနကထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ပရာဆယ်စ်ကျွန်းစုအတွင်းမှာရှိတဲ့ဒွန်ကန်ကျွန်းပေါ်မှာလည်းတရုတ်ကရဟတ်ယာဉ်စခန်းတစ်ခုတည်ဆောက်နေတယ်ဆိုပြီးတော့ The Diplomat စာဆောင်ရဲ့သတင်းမှာဖော်ပြထားပါတယ်။တမန်တော်အိုဘားမားလက်ခံကျင်းပတဲ့ American ASEAN ထိပ်သီးညီလာခံမှာသူတို့အနေနဲ့ပင်လယ်ရေကြောင်းဆိုင်ရာအငင်းပွားမှုကိုငြိမ်းချမ်းစွာဖြေရှင်းကြဖို့ အခိုင်အမာတန်ဓေဋ္ဌံချထားတဲ့အကြောင်းထောက်လောင်းတီးပြုပြောဆိုတဲ့နေ့တနေ့တည်းမှာပဲဒီဖြစ်ရထွက်ပေါ်လာတာပါသမရဘရက်ဥပမာက
We discussed the need for tangible steps in the South China Sea to lower tensions including a halt to further reclamation new construction and militarization of disputed areas.
ကျွန်တော်ဟာတောင်တုပ်ပင်လယ်ပြင်အချင်းမှာမှုတွေရောကြစီဖို့လိုအပ်တဲ့ရေရာသေချာမှုရှိတဲ့ခြေလှမ်းတွေအစဉ်စဉ်ဆွေးနွေးကြရပါတယ်။ဒီထက်မှာနောက်ထပ်ပြီးတော့နယ်မြေသိမ်းပိုက်မှုတွေအငင်းပေါ်တဲ့ဒေသအတွင်းမှာတိစောက်မှုအစ်စ်တွေစီးရေးပြင်ဆင်ချထားမှုတွေရပ်တန့်သွားစေရေးလည်းပါဝင်ပါတယ်
။ Hawaii အခြေစိုက် Pacific Forum Asia Pacific ရဲ့လုံခြုံမှုဆိုင်ရာသုတေသနပညာရှင် Brett Glossman ကလည်းအခုလိုမစ္စတာဒုံပြန်နေတက်စင်တဲ့လောက်ရခါတရုတ်နိုင်ငံအနေနဲ့အာနာတီဆောက်ရေးအတွက်ဒီကျွန်းတွေဟာအရေးပါတဲ့ရှေ့တန်းစခန်းတွေဖြစ်တယ်ဒီကျွန်းတွေကိုကာကွယ်ရမယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ VOA သတင်းတောက် Victor Vaite ကိုပြောဆိုပါတယ
် We shouldn't be surprised but by the same token I don't think we should be overly alarmed at it but I cannot believe that the Chinese would be so foolish
တိုက်တော်မှာဘူးဒါပေမဲ့တိုက်ပြီးတော့လည်းအထိတ်လန့်ဖြစ်စရာမလိုပါဘူးအမေရိကန်စစ်လေရင်တွေအတွက်အန္တရာယ်ရှိပါတယ်ဒါပေမဲ့ဒီပြင်ဆင်ချထားတဲ့လက်နက်တွေနဲ့လက်လွတ်စပယ်ပစ်ခတ်မယ်ဆိုတဲ့အခြေအနေလောက်ထိတော့ယူတော့လိမ့်မယ်လို့မထင်ပါဘူးသူတို့ကဒီနယ်မြေကိုသူတို့ပိုင်ဆိုင်နေပိုင်နက်နယ်မြေကိုအချုပ်ချာအာဏာပိုင်ဆိုင်မှုကျင်ညာထားမှုအပေါ်ကာကွယ်မယ်ဆိုတဲ့သဘောပ
ါတခြားတိုင်းပြည်တွေကလည်းသူတို့ပိုင်ဆိုင်ပါတယ်လို့ပြောထားတဲ့တောင်တုပ်ပင်လယ်တွင်းကပိုင်နက်အလုံးနီးပါးကိုတရုတ်ကသူတို့ပိုင်ပါတယ်ဆိုပြီးတော့ပြောဆိုထားတဲ့အပေါ်အမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေကြောင်းအရစိန်ခေါ်ဖြည့်ရှင်းဖို့စိတ်ပိုင်းဖြတ်ထားတယ်လို့လည်း Mr. Grossman ကပြောပါတယ်အောက်တိုဘာလတုန်းကဖိလစ်ပိုင်နိုင်ငံကသူတို့ပိုင်ဆိုင်တဲ့စီးပွားရေးဇုံနဲ့ကျွန်းတွေမှာတရုတ်တွေရောက်ရှိနေတာနဲ့ပတ်သက်ပြီးတော့တိုင်ကြားမှုပေါ် The Hague မှာရှိတဲ့အငင်းပွားမှုဖြည့်ရှင်းရေးခုံရုံးကစီရင်ပိုင်ခွင့်ရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်ခင်ဗျာ
။ဦးဆန်မိုးဝေပြောပြခဲ့တာပါရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 ခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7 ဂျိုဒူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်းအစီအစဉ်ကနေထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုလည်း VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြင်ညာပေးပါမယ်ရှင်
။စေကာလာရမ်မက်နိုင်ငံတွေဖြစ်ခဲ့ကြတဲ့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားအဓိကကြားတဲ့ဆက်စပ်ရင်းခြေလှမ်းတည်ရဲ့ပြန်လည်စတင်တဲ့အနေနဲ့အမေရိကန်သမ္မတဘရက်အိုဘားမားဟာကျူးဘားနိုင်ငံကိုနောက်လာတွင်တောက်ရောက်လဲပတ်လိမ့်မယ်လို့အင်ဂျီရောကပြောပါရယ်။အိုဘားမားရဲ့ခီးစဉ်နဲ့ပတ်သက်လို့ဒီကနေ့မှတရားဝင်သတင်းထုတ်ပြန်မှာဖြစ်တယ်လို့ဒါဟာသမ္မတအိုဘားမားရဲ့လက်တင်အမေရိကခီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့အစ်မမြင့်အရာရှိတယောက်ကပြောကြားပါရယ်ခင်ဗျာ။တူရကီနိုင်ငံမြို့တော်အန်ကာရာမြို့လယ်မှာလူပေါင်း28ဦးသေဆုံးပြီးဒါဇင်နဲ့ချီတန်းရရသွားစေတဲ့ကာဗွန်ဖောက်ခွဲမှုမှာဒီတာဝန်ရှိသူတွေကိုလက်တုံပြန်သွားမယ်လို့တူရကီသမ္မတရီဇက်ထေယစ်အာဒဝန်ကပို့တဟူးနေမှာပြောလိုက်ပါတယ်။ဒီကျမ်းပတ်သမားဟာ PKK ခတ်တဘုံနေနဲ့ဆက်ဆက်မှုရှိတဲ့ Syria နိုင်ငံသားဖြစ်ပြီးအဲ့ဒီသူဟာ YPG Syria ခတ်တဘုံအဖွဲ့ဝင်ဖြစ်တယ်လို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူးကရုပ်မြင်သံကြားကနေဒီကနေ့မှာပြောကြားသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားစစ်တပ်ပူးတဲ့စီးလေ့ကျင့်မှုဟာဒီအကြီးမားဆုံးဖြစ်ပြီးတော့ဒီတောင်ကိုရီးယားဖြစ်လိမ့်မယ်လို့တောင်ကိုရီးယားကာကွယ်ရေးအရာရှိတွေကပြောပါရယ်ဒါဟာမြောက်ကိုရီးယားနိုင်ငံဘက်ကနျူကလ িয়ার ဖောက်ခွဲမှုနဲ့ပယ်ရင်တပ်ဒုံးကျည်စမ်းသပ်ပစ်လို့ပြီးတဲ့နောက်နှစ်နိုင်ငံကြားဆက်ဆံရေးအရှိန်မြင့်တင်းမာလာတဲ့လက္ခဏာလည်းဖြစ်ပါရယ်အမေရိကန်တပ်ဖွဲ့ဝင်တပေါင်းခွဲလောက်ဒီစစ်စင်ရေးတွေမှာပါဝင်ဖို့ရှိပါရယ်ခင်ဗျာပေါ်ယဟမင်းကြီးဖရန်စစ်ရဲ့မက္ကဆီကိုနိုင်ငံ9ရက်ကြာခီးစဉ်မနေ့ကပြီးဆုံးသွားပြီးရ ோம் ကိုပြန်လည်ထွက်ခွာရမှာလူတော်များများလိုက်လံပို့ဆောင်နှုတ်ဆက်ခဲ့ပါရယ်မက္ကဆီကိုနိုင်ငံကနောက်ဆုံးလူစီဝေးပွဲတွင်ပိုးပြီးတော့ကောင်းမွန်တဲ့ဘဝကိုရှာဖွေဖို့မက္ကဆီကိုနိုင်ငံကနေအမေရိကန်နယ်စပ်ဘက်ကိုဖျက်ချော်ဖို့ကြိုးစားရင်းတည်ဆုံးခဲ့သူတွေအတွက်လည်းပို့ဖရန်စစ်ဆူတောင်းခဲ့ပါရယ်ခင်ဗျာ
တည်ရင်ချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှူးကတော့မက္ကင်ပြူထွေးဖြစ်ပြီးအင်ဂျင်နီယာကတော့ဇူဘီယယ်အယ်ထာယေဖြစ်ပါရယ်View American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကို line ဒိုမီတာ24 25 30နဲ့50နဲ့ line လာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေ။ View ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မရှားဖောင်ပါ။
This program has come to you from the Voice of America, Washington.